ပါရရှင်များခင်ဗျာဆိုရှယ်လစ်ဈေးကွက်စီးပွားရေးဆိုတဲ့ခေါင်းစဉ်အောက်မှာစီးပွားရေးမြန်မြန်ဆန်ဆန်ဖွံ့ဖြိုးကြီးထွားလာခဲ့တဲ့တရုတ်ပြည်ဟာကမ္ဘာကြီးထဲကိုထွက်ပေါက်ဝင်ရောက်လာခဲ့ပြီးကမ္ဘာနေရာအနှံ့ရင်းနှီးမြှုပ်နှံလာခဲ့ပါတယ်အထူးသဖြင့်မြန်မာဥစ်ဘက်စတန်အင်ဂိုလာစတဲ့အာရှနဲ့အာဖရိကကမဖွံ့ဖြိုးမတိုးတက်သေးတဲ့နိုင်ငံလေးတွေမှာဆယ်ရီဆောက်ဒါအာဘီစက်ယုံတွေတဲအဝေးပြေးလမ်းမကြီးတွေဖောက်လုပ်တဲ့လုပ်ငန်းတွေမှာပြိမ်ပွဲမရှိမြှုပ်နှံနိုင်ခဲ့ပါတယ်တရုတ်ပြည်ရဲ့အရင်းအနှီးတွေစီးဝင်ပြီးတော့လာနေတာကိုဒေသခံအစိုးရတွေကလိုလိုလားလားကြိုးစားကြကြမှာဖြစ်ပေမဲ့တိုင်းပြည်တွေတဲကိုလှိမ့်ပြီးဝင်လာတဲ့တရုတ်အလို့သမားတွေပြီးတော့တရုတ်ရင်းနှီးမြှုပ်နှံသူတွေရဲ့ဒေသခံလူထုအကျိုးမျက်ွယ်ပြုတ်တဲ့လှုပ်ရွတ်တွေကြောင့်ဒေသခံလူထုနဲ့ဆက်ဆံရေးမှာပြဿနာတွေတစတစပေါ်ပေါက်လာနေခဲ့ပါတယ်။မကြာခင်ကတရုတ်စီးပွားရေးသမိုင်းပညာရှင်ကင်ဟွိုင်းကတရုတ်ကုမ္ပဏီတွေဟာအရေးအသွေးနဲ့ပတ်သက်လာရင်နိုင်နိုင်သမျှနိုင်နိုင်ကိုတုံ့ဆွဲကြင်ကြတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။လာဒူပီကင်းတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကပမောက္ခတယောက်ကလည်းတချို့တရုတ်ကုမ္ပဏီတွေဟာဒေသခံအဆင့်အတန်းနဲ့တရုတ်လက်ရှိအဆင့်အတန်းကိုနှိုင်းယှဉ်တိုက်တာကြည့်ပြီးဒေသခံအဆင့်ကတရုတ်အဆင့်တိုင်းနေနေတဲ့ဆိုရင်ဒေသခံအဆင့်အတိုင်းပဲခနှိမ့်နှိမ့်လှုပ်တော့တာပါပဲသူတို့ကဒေသခံလူထုအကျိုးကိုဂရုမစိုက်စိတ်လက်မဝင်စားပါဘူးသူတို့ဟာအမျက်ကိုပဲအာရုံထားကြတာဖြစ်ပါတယ်လို့ဆိုခဲ့ပါတယ်တရုတ်အစိုးရကိုဆက်လက်ဝေဖန်ရမှာတရုတ်အစိုးရကလည်းကုမ္ပဏီတွေရဲ့အပြုအမူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမဲ့အစားတိုင်းပြည်အပြင်ထွက်ပြီးရင်းနှီးမြှုပ်နှံအလုပ်လုပ်ကြဖို့ပဲအားပေးနေတယ်လို့ဝေဖန်ပြောကြလိုက်ပါတယ်။အလားတူအာရှတိုက်တွင်ရရှိတာဝန်ခံရင်းနှီးမြှုပ်နှံမှုအသင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးမယ်လစ်ဆာဘရောင်းက
And China is only just starting. They've had a food safety bureau and they've just had actually a fairly serious
လေလာမှုတွေရတရုတ်ပြည်မှာအစားအစာဘေးကင်းစိတ်ချရရေးရည်တွေနဲ့ပတ်သက်တဲ့နေရာတွေမှာလည်းအစိုးရရဲ့ဆောင်ရွက်ပုံတွေဟာအင်မတန်နှေးကွေးကြမြင့်ပါတယ်။တခါတလေမှာဆယ်စုနှစ်နဲ့ချီပြီးတော့ကြာမြင့်တတ်ပါတယ်လို့ပြောဆိုဝေဖန်ခဲ့ပါတယ်။တချို့နေရာတွေမှာတော့တရုတ်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးပြဿနာတွေပေါ်ပေါက်ခဲ့ပါတယ်။ဇမ်ဘီယာနိုင်ငံမှာတရုတ်ကကိုဘော့တပ်ထုထုတ်လုပ်နေပါတယ်။၂၀၀၆ခုနှစ်တုန်းကတရုတ်စစ်ရုံတရုတ်မှာဒေသခံအလုသမားတချို့မတော်တဆမှုနဲ့သေဆုံးခဲ့ရတာကိုအကြောင်းပြုပြီးအဓိကရုံးဖြစ်ပွားခဲ့ရမှာအသေးအပြောက်ပို့ပြီးတော့များပြသွားခဲ့ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုပြဿနာဟာဇမ်ဘီယာသမ္မတရွေးကောက်ပွဲမှာအထိပြောဆိုစရာကိစ္စဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းမှာတော့တရုတ်သမ္မတဟူချင်းတောင်လဲဇမ်ဘီယာနိုင်ငံကိုသွားဖို့အစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။ဗီယက်နမ်နိုင်ငံမှာလည်းတရုတ်ကုမ္ပဏီတွေကိုဓာတ်သတ္ထုတူးဖော်ခွင့်တွေအများကြီးချပေးတာဟာနိုင်ငံရဲ့အချုပ်အခြာအာဏာအတွက်အန္တရာယ်ရှိလာတယ်လို့ခေါင်းဆောင်တချို့ကဝေဖန်ပြောကြားလာခဲ့ကြပါတယ်။ဒါပေမဲ့လာအိုနဲ့မြန်မာခေါင်းဆောင်ပိုင်းကတော့တရုတ်ရဲ့အကူအညီကိုယူနေကြတော့မှာပဲ။လောက်နိုင်ငံမှာရေအားလျှပ်စစ်စီမံကိန်း34ခုမြန်မာနိုင်ငံမှာစီမံကိန်း20ခုတရုတ်ကုမ္ပဏီတွေကတည်ဆောက်နေတာပဲဖြစ်ပါတယ်။ကချင်ပြည်နယ်မှာတရုတ်ရင်းနှီးမြှုပ်နှံမှုကြောင့်ဒေသခံပြည်သူတွေဆင်းရဲသွားကြရတယ်လို့ပမော်မြို့ကန်တယောက်ကပြောဆိုခဲ့ပါတယ်
။အရင်တော့ကယူလန်ပြည်နယ်ဆိုတာကတကယ့်ဆင်းရဲတဲ့ပြည်နယ်ပါ။အဲ88ရေးခင်းပြီးပြကျွန်တော်တို့သိသလောက်ဆိုရင်ယူလန်ပြည်နယ်ဟာကချင်ပြည်နယ်တဲ့ကိုချမ်းသာသွားပြီ။ဗမာပြည်တဲ့ကိုချမ်းသာ။ဘာကြောင့်ချမ်းသာတယ်လဲလို့ကြည့်လိုက်တော့ဗမာပြည်ကအစီနှစ်တည်းယူလာပြည်နယ်အကုန်ဆုတ်သွားတာပဲ။သူတို့ချမ်းသာသွားတယ်ကျွန်တော်တို့မွေးပြီးကြတယ်။ကျွန်တော်နိုင်ငံကတရားစာရတွေကုန်သွားတယ်။အဲကျွန်တော်တို့အမြင်ပေါ့
။သွားတော့ရှင်များခင်ဗျာ။တရုတ်ပြည်ရဲ့ရင်းနှီးမြှုပ်နှံမှုဟာကမ္ဘာနေရာတချို့မှာပြဿနာတွေဖြစ်ပေါ်လာခဲ့တဲ့အတွက်တရုတ်အစိုးရကသူ့ရဲ့ကုမ္ပဏီတွေကိုဒေသဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့ဒေသခံရွက်ရွာလူထုနဲ့ပြည်လဲစေဖို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့တရုတ်အစိုးရနဲ့လက်တကမ်းမှသာရှိကြတာဖြစ်တဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေကတော့သူတို့ရဲ့လုပ်ငန်းအကျိုးနဲ့ရှင်လာပြီဆိုရင်တော့ကုမ္ပဏီအကျိုးကိုသာဥတည်ပြီးတော့ဆောင်ရွက်ကြပြီးအစိုးရစကားကိုမကြားသလိုပဲနေကြတယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ